တော်ရှင်များရှင်1885ခုနှစ်ကလေးကဗြိတိသျှအင်္ဂလိပ်လက်အောက်ကျရောက်ခဲ့တဲ့မြန်မာနိုင်ငံဟာဗြိတိသျှအစိုးရရဲ့တောင်တန်းမြေပြင်ခွဲခြားအုပ်ချုပ်တဲ့စနစ်အောင်မှာနေခဲ့ရပါတယ်။ဒါကြောင့်ကိုပိုင်အုပ်ချုပ်ရေးနဲ့လွတ်လပ်ရေးလိုချင်တဲ့ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်တွေကပြည်내အနှံ့ကိုသွားပြီးဆွေးနွေးစည်းရုံးခဲ့ပြီးတော့ညီညွတ်ရေးတည်ဆောက်ခဲ့ကြပါတယ်။1948ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာလွတ်လပ်ရေးရဲ့ရှေ့ပြေးအဖြစ်ရှမ်းပြည်တောင်ပိုင်းပင်လုံမြို့မှာဗမာပြည်နဲ့တောင်တန်းနယ်တွေပူးပေါင်းရေးအတွက်သဘောတူညီကြောင်းပင်လုံစာချုပ်ကိုချုပ်ဆိုနိုင်ခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းဦးဆောင်ပြီးတော့တိုင်းရင်းသားကိုယ်စားလှယ်23ဦးပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။လွတ်လပ်ရေးအလျင်အမြန်ရရှိရေးလွတ်လပ်ရေးရပြီးတဲ့နောက်မှာလည်းပြည်ထောင်စုမြန်မာနိုင်ငံတော်အဖြစ်ငြိမ်းချမ်းစွာအတူတကွရှင်တွဲနေထိုင်ရေးကိုသဘောတူညီခဲ့ကြပါတယ်။အဲ့ဒီပင်လုံစာချုပ်ချုပ်ဆိုနိုင်အောင်စိတ်ဆော်ခဲ့တဲ့စိတ်အင်အားကိုပင်လုံစိတ်တန်လို့ခေါ်ဆိုကြပါတယ်။ပင်လုံစာချုပ်မချုပ်ဆိုမီ၁၀နှစ်ကျော်ကျော်လောက်ကတည်းကမွေးဖွားခဲ့တဲ့ကြပြဆရာကြီးကိုလေးအင်းဝကုံကြီးကသူသိခဲ့တဲ့ပင်လုံစိတ်ဓာတ်ကိုအခုလိုဖွင့်ဆိုပြပါတယ
်။အင်းလေးကအကြက်ခိုင်တာလေ။ကြောင်ကြမ်းကိုလွတ်လိုက်ရင်မပေးနိုင်ဘူး။ဘာမှပြီးပဲပြီးမယ်။အဲ့တော့ဟောဖူးရှမ်းညရောဘကချင်းမျိုးကရရောဘာရောညာရောအတူတူပဲဆိုပြီးတော့အဲ့ဒီမှာပင်လုံကိုရအောင်စီုံပြီးတော့လူကကြောင်ဝင်တောင်းလာအဲ့ဒါပင်လုံစိတ်ဓာတ်ပဲ။ပင်လုံမှာရရခဲ့ဘူးလေ။ပင်လုံမျိုးရေကိုပြန်ယူတာ
ပင်လုံစိတ်ထက်နဲ့ချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ဟာမြန်မာနိုင်ငံမှာနေထိုင်ကြတဲ့တိုင်းရင်းသားအားလုံးရဲ့စီလုံးညီညွတ်မှုကိုပြတ်တာနိုင်ခဲ့တဲ့တာရခကောင်းတစ်ခုဖြစ်တယ်လို့ပြည်ထောင်စုနိုင်ငံတော်ထူထောင်ရေးအတွက်အုံမြင့်လည်းဖြစ်ပါတယ်။ဒါပေမဲ့ပင်လုံစာချုပ်ချုပ်ဆိုပြီး82နှစ်ကြာပြီဖြစ်တဲ့ဒီကနေ့ကာလအထိဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားကောင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့ငြိမ်းချမ်းစွာအတူတကွရှင်တွဲနေထိုင်ရေးဟာပြည်ပြည်ပြင်းပြင်းဖြစ်မလာသေးပါဘူး။ဒါဟာပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့ကောင်းဆောင်ကြီးတွေရဲ့ဂရုစကားကိုနောက်လူတွေထိမ့်သိမ့်အကောင့်ထဲပေါ်တာအားနည်းခဲ့လို့ဖြစ်တယ်လို့စာရေးဆရာမမိချမ်းဝေကထောက်ပြပါဗျ။
အရင်တော့ဘုချုပ်ကပြတဲ့အရာပြောမဆင်းတော့ဖွင့်ထွက်ချင်အောင်ထားရမယ်ဆိုပြီးတော့ဖုံးဖြတ်ခဲ့တာလေ။ဒါပေမဲ့အဲ့ဒီဖုံးဖြတ်ချက်တွေမဖြစ်လာဘူးပေါ့။အဲမဖြစ်လာတဲ့ခါကျတော့တိုင်းသားတွေကအဲ့ဒီမှာလက်နဲ့ကင်ကြတာပေါ့။အဲ့ဒီလိုလာတဲ့ခါကျတော့ဒီနေ့ပင်လုံကိုပြန်လုပ်တဲ့ခါမှာတော့တိုင်းသားတွေရဲ့စိတ်ထဲမှာနာသွားပြီပေါ့နော်။သူတို့ကိုဂရိတိုင်းမလုပ်သေးဘူးလို့သူတို့ကသဘောပေါက်သွားတာလေကိုပြင်းနေလည်းကိုအုပ်ချုပ်ရအောင်ကိုတရံစာတားလည်းကိုမသုံးဆွဲရအောင်ဒါနည်းကြီးတူဆက်ဆံခံရအောင်ပေါ့ကွယ်တိုင်းရင်းသားတွေလို့ပြောလို့ရှိရင်ဗမာလည်းပါတယ်နော်ဗမာလည်းတိုင်းရင်းသားတစ်ခုပဲခွဲခြားခံရတာတိုင်းရင်းသားမှခွဲခြားခံရတာမဟုတ်ဘူးဗမာချင်းချင်းလည်းခွဲခြားခံရတယ်အုပ်ချုပ်သူကခွဲခြားတာလေအုပ်ချုပ်သူကခွဲခြားလိုက်တဲ့ခါကျတော့ဗမာချင်းချင်းလည်းညီညွတ်ပြတ်ပြားတာပေါ့အဲ့ဒါကြောင့်မို့လို့ပင်လုံကိုအခုတည်းကြီးတော့မရသေးဘူး
အဲ့လိုအားနည်းမှုတွေကြောင့်ပြည်တွင်းစစ်ဖြစ်လာခဲ့ပြီးပြည်တွင်းစစ်ကြာလာတဲ့အခါစိတ်ဝမ်းကွဲမှုတွေပိုများလာလို့ပင်လုံစိတ်ဓာတ်ဆိုတာနဲ့ပိုဝေးလာရပါတယ်လို့ပြောပြတာကတော့ကြပြဆရာမောင်အောင်ပွင့်ဖြစ်ပါတယ
်စစ်တပ်ပေါ်စစ်ရန်တွေကကြာတော့ဖြည့်ခင်းရအကုန်ခဲကုန်ရစတဲ့ကြာညံ့နေပြည်တွင်းစစ်ကကြာတယ်ကွာနှစ်ပေါင်း80ရောက်ပဲတိုင်းပြည်မှာမရှိဘူးအဲ့ဒီအဲ့ငေါကြီးကိုပြန်နှုတ်ရတာကြာတော့ခက်တာပေါ့အဲ့ဒါကိုဝိုင်းနှုတ်ကြအောင်ပါတိုင်းပြည်သားချင်းတွေအချင်းချင်းတွေပဲအတူလူမျိုးတွေအတူတူပဲဘလူးမမဟာလည်းမတတ်နဲ့ဘလူးမလည်းအခွင့်အရေးပေါ်မှယူနေပေါ့အကုန်လုံးကတွေလုံချုံမှုလို့တယ်လေလူမျိုးတို့မျိုးရဲ့လုံချုံမှုပဲလို့တဝက်စည်းစည်းရဲ့လုံချုံမှုလို့မရဘူ
းပင်လုံစိတ်တက်ဆိုတဲ့အတန်တွေကိုဒီနှစ်ပိုင်းအတွင်းပို့ကြားလာရပေမဲ့တကယ်အနှစ်သာရမှာတော့အဲ့ဒီစကလုံးနဲ့ဝေးကွာနေစေဖြစ်တယ်ဆိုတာဒီကနေ့အထိကြားနေရစေဖြစ်တဲ့တိုက်ပွဲသတင်းတွေနဲ့တွေးထွက်တန်ယူအမှုခင်တွေကတက်တည်ခံနေပါတယ်တကယ်အနှစ်သာရနဲ့ဝေးကွာရတာတွေအတွက်အကြောင်းရင်းတွေကတခုကိုဆရာကြီးကိုလေးအင်းဝကုံကြီးကအခုလိုပြောပြပါတယ်
။ဒေါ်ရှုကသနားရယ်ကွာ။ဘိုးရအောင်ဆန်းကသူ့ကိုရန်နဲ့လူကဆရာကြီးသခင်ကိုတော့မတ်ဖဲ့အောင်ဆန်းမင်းပင်လာတဲ့ဖရာကြီးရောက်ကြီးရောက်ကြီးလို့နေပြီးပြန်ပို့။အဲ့လိုငေါ့ပြောနိုင်လေကွာ။ဒီလိုဘတ်ချိုးကွာ။ဂျာနေရောဦးချင်မောင်သခင်မန်းထုံးကွာ။သခင်ဆိုးကွာ။သခင်နုကွာ။အဲ့ဖိမြေကွာ။သခင်ပါဟင်းကွာကိုဘက်ကဆက်ဆံထွန်ကွာရှင်းကကိုဘက်ကစမားကြီးကဆင်ဝါကြောင့်ကွာကချင်းကချင်းကဦးဝန်းသူမောင်ကွာသူနဲ့အတူပေးတဲ့ကဲမမခင်ကြီးကွာ professional politician လေးရနာကွာအခုအဲ့ဒီ professional politician လေးကိုမြေပြီးတပိပိနဲ့ဗမာပြည်မင်းကြီးတိုင်အောင်ချောင်းတဲ့ချက်အမျိုးမျိုးလုတ်ခဲ့တော့တကယ်ကို professional politician ဖွဲ့မဲ့တက်ကဘူးသတ်မဲ့ကားလေးကိုအောင်ဖြစ်မင်းလားအဲ့မျိုးလေးကိုမိဖို့ပြေတာထောက်လို့မလာတော့ဘူးဒီလေးမရှိဘူးရမ်းနေတဲ့လူတွေကငါအပါဝင်စိတ်တက်ကြွတဲ့လူတွေရမ်းနေတာကွာရှင်းရှင်းပြမနိုင်ငံရေးကိုတော့နားရတာမဟုတ်ဘူးကွာသူ့ရမ်းတဲ့လူတွေကမင်းပြေဘွားရှိတဲ့လူရှိဘူးလေ
ဆရာအဲ့တော့အဲ့လိုမျိုးရံမဲ့သူတွေတောင့်တောင့်တင်းတင်းမရှိတာကဒီနှစ်ပေါင်းများစွာဘူကျောင်းအောင်ဆန်းစ조사လာတဲ့ပြည်တော်စုတိုင်းရင်းသားညီညွတ်ရေးပေါ့နော်အဲ့ဒီကနေပြီးတော့အခြေခံနဲ့ငြိမ်းချမ်းရေးမရသည့်အထိအဲ့ဒီတက်ရောက်မှုအထိဖြစ်တယ်လို့ဆရာဆိုလို့ကျင်လာလား
ဟုတ်လားပေါ့ဗျာကိုကျောင်းကိုဘယ်လိုအောင်လုပ်ထားလား
ပင်လုံစိတ်ထက်နဲ့ငြိမ်းချမ်းတဲ့ပြည်တော်စုတိဆောက်ရေးခီးလန့်ဟာဝေးကွာကြမ်းတမ်းလာပြီမဲ့အကောင်းမြင်မျှော်လင့်သူကတော့စာရေးဆရာနေဝင်းမြင့်ဖြစ်ပါတယ
်။ဘိုးဘီစီလုံးနဲ့နိုင်ငံသူဖြစ်ဖို့လာလာကောင်းနေရှိနေပါလေ။ကျွန်တော်ကတော့ပြည်တော်စုစစ်တပ်ကစိတ်ပြောက်ပြဲမသွားသေးမိမ့်မသွားသေးလို့ဖြစ်ပါလေ။သို့တော်လည်းပြောကားတွေကတော့ရှိနေတာပေါ့လေ။ဘုရားအောင်ဆန်းရှိစဉ်ကတောင်းမှတိုင်းတစ်ပါးနဲ့စကားတွေအများကြီးပြောရတယ်။တစ်ဖက်ကလည်းဒီမှာပြည်ပမှာလည်းပဲဒီလိုအမှန်ပြောကားတွေလျှောက်လို့ရှိခဲ့တယ်လေ။အခုကမှပင်လုံးမှလည်းပဲအဲ့ဒါလည်းပုံပြီးကြံတမ်းပြီးအဲ့ဒါလည်းပိုရှိခွေတဲ့အခြေအနေတွေနိုင်ငံမှာဖြစ်နေတယ်လို့ထင်တယ်လေကျွန်တော်တို့ကကောင်းဆုံးမျှလင့်ချက်ကြီးကိုမျှော်လင့်နေတာပဲရှိပေမဲ့တကယ်လက်တွေ့အကောင်အထည်ပေါ်ရမယ့်အခြေအနေမျိုးမှာဒီပြယောဂါကြီးကတော့တော်တော်ကိုဖြည့်ဖြည့်ယူအောင်လို့ထင်ပါတယ်ဒါမျိုးကြောင့်ဆက်နေဆက်ကြံရတဲ့ concept ပါပဲ unity and diversity ကမတူနိုင်ပါဘူးဒီပြောင်းမှုတွေကနည်းနည်းမှုတစ်ခုကိုကျွန်တော်ဒီစာပြေပြရမှာပါပဲ
ဆရာနေဝင်းမြင့်လို့ပဲစာရေးဆရာဆရာမတွေအားလုံးဟာငင်းချမ်းတဲ့ပြည်တော်စုစီတနေ့ရောက်ရမယ်လို့မျှော်လင့်ကြပါတယ်။အဲ့လိုရောက်ရေးအတွက်သူတို့ထင်တဲ့ကောင်းရာမွန်ရာလမ်းတွေကိုလည်းပြောပြကြပါတယ်။ဆရာကြီးကိုလေးအင်းဝကွန်ကြီးကပြည်တွင်းစစ်ရပ်ပစ်ဖို့အဓိကလို့ပြောပါတယ
်။ gain ရဖက်တော့လက်လက်ရှိတဲ့ပုဂ္ဂိုလ်ကြီးကမကြိုက်ပါနဲ့တော့အရှင်းဆုံးလဲချမ်းသာလှပါပြီ။စစ်ပွဲကြီးရပ်ရပါတော့လုံဆော်ရင်တာတော့ကျင်လာပေါ့။ဒီလိုလူကလောက်ဆောင်ကိုဆက်ဆုံးလာ။ကိုကခံရလို့
ဆိုင်ရှာမမိချမ်းဝေကတော့နှစ်ပေါင်းများစွာဒီမိုကရေစီရေးအတွက်ရုန်းကန်ရင်ဆိုင်ခဲ့ပြီးဒီကနေ့မှာနိုင်ငံကိုဦးဆောင်နေတဲ့ဒေါ်အောင်ဆန်းစုကြည်ကိုတဖွဲ့ချင်းတစ်ခုချင်းစီကနိုင်တယ်လောက်ကူညီဖို့လိုတယ်လို့ဆိုပါတယ
်။ဘုံကျူတူညီမှုတစ်ခုစီတွားရမယ်။အဲ့ဒါမတွားဘူးဆိုရင်မရအောင်။တစီရဲ့အလုပ်တွေကိုတစ်ဖက်ကအဲ့လိုမျိုးလုပ်ထားတဲ့ခါကျတော့တုံ့နေလာတယ်။ဟုတ်ပြီတုံ့နေလာတယ်ဆိုရင်ဒေါ်အောင်စုကြည်ကိုကျန်တဲ့လူတွေကဘယ်လိုကူညီမလဲ။ပြည်နယ်မှာကအခုဒီလိုမျိုးဖရယ်ကိုလိုက်ရှင်းပြရတယ်ရတပီတော်သူတို့ဘလူနီနဲ့တွိုင်းတော့မလဲတာမျိုးအရက်ပက်ဖွဲ့စည်းနေတယ်လိုက်ပြီးတော့ဆွေးနွေးနေတယ်ဆွေးနွေးပွဲတွေဟာဒေါ်ဆန်းစုကြည်ကူညီနေတာပဲလို့မာရဝါကြီးစားတယ
်နောက်ဆုံးအနေနဲ့တော့ကဗျာဆရာမောင်အောင်ပွင့်ရွတ်ပြတဲ့ညီညွတ်ရေးနမိတ်ပုံကဗျာလေးနဲ့ညီကုန်းချုပ်ချင်ပါတယ်အကျိုးစီးပွားရလိုတာချင်းတူစီအောင်တော့ကို့အခွင့်အရေးသူ့အခွင့်အရေးကိုအပြန်အလှန်အတိမတ်ပြုလေးစားခြင်းအပြင်ငင်းချင်းလှပစွာရယူကြတဲ့ဒရိတ်ဆန်လေးတွေကိုအတူယူစေခြင်းမုံရတဲ့ကဗျာဆရာရဲ့စေတနာကိုခံစားကြည့်ကြရအောင်ပါရှင်
။ရန်ကြီးများနဲ့ဒင်းကြီးတို့ရုပ်တွင်ကြွေးပြားအတွင်ချလဲငါးစားစေအကြိုက်တူချင်းဒီအင်းနဲ့နေတည်ရဲရှင်ဒီဝင်းနဲ့နာတူတူပါပြောရှင်နေကြကောင်းလေစွာ